အေယာရီမျက်စုံမှရေရစီးပါစေကြီးစံတွေမစီးပါစေနဲ့လို့ဆန္ဒပြုပြီးအေယာရီကိုကျွန်တော်ချစ်တယ်ဗျာလို့ဆရာကြီးတကုံတရားကပြီးခဲ့တဲ့ရက်မှာ RFA ကိုပြောခဲ့ပါတယ်ဒီနေ့တော့သမရဦးသိန်းစင်ရဲ့မျက်စုံရေကာတာစီမံကိန်းကိုရပ်ထားမယ်လို့ကြေညာလိုက်တဲ့အပေါ်ဆရာကကြိုဆိုလိုက်ပါတယ
်ဟုတ်ပါတယ်ဒါလမ်းမှာမယ်ဆက်လို့တော့ကျွန်တော်ဘယ်ခင်ဆက်လို့တော့လေကိုရထားမယ်ဆိုတော့ဒါဆိုတော့တကားမလို့ဘူးဒီမှာကောင်းတော့ဘောကျွန်တော်ကြိုက်တယ်အဲ့တော့ရေးကြည့်တဲ့ကိစ္စမျိုးဆိုရလေကြည့်မနေဘူးပေါ့ကောင်းတယ်ဗျကောင်းတယ်ဆက်ရေးကြည့်တဲ့ကိစ္စမျိုးကသူတွေဆိုတော့ဒီမှာတော့ကောင်းတယ်အဲ့ဒီဘေးစ်ဒီဘောဒီဘေးစ်ဘောဖြစ်တယ်မြင်တယ
်အလားတူအေယာဝရီကိုကယ်တင်ကြဆိုပြီးလူလူကြားမှာလှုံ့ဆော်ခဲ့ကြတယ်88မျိုးဆက်ကျောင်းသားများအဖွဲ့ကလည်းသမရဦးသိန်းစင်ရဲ့ရေကာတာစီမံကိန်းရပ်ထားမဲ့အစီအစဉ်ကိုကြိုဆိုလိုက်ပြီးနောက်အစိုးရလက်ထက်တွေမှာလည်းသာဝရထိန်းသိမ်းမှုတိုက်တွန်းလိုက်ပါတယ်တစ်ဆက်ထဲမှာပဲတိုင်းပြည်အတွက်ပြည်တွင်းစစ်ရပ်ပြီးနိုင်ငံရေးကျင်းသားအလုံးလွှတ်ပေးဖို့ကိုလည်းဆက်လက်တောင်းဆိုပါတယ်လို့88မျိုးဆက်ကျောင်းသားများအဖွဲ့ကကိုထွန်းမြင့်အောင်ကပြောပါတယ်
ဆိုရင်ပူပန်မှုတွေကျောက်သွားတဲ့တရင်မလို့အားလုံးကဒီဝမ်းမာနေကြတယ်ပေါ့ဗျာ။အဲကျွန်တော်တို့88မျိုးဆက်ကျောင်းသားတွေနေတယ်ဒီဆုံးဖြတ်ချက်ကိုကြိုဆိုတယ်ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုပါ။အဲဒါပေမဲ့ကျွန်တော်တို့ခုပြောချင်တာကသမရဦးသိန်းစင်အစိုးရလက်ထက်မှတည်းမဟုတ်ဘူး။အဲနောက်အစိုးရအဆက်ဆက်နော်ခေအဆက်ဆက်မျိုးဆက်အဆက်ဆက်ကအေယာဝတီရှင်သန်ရေးကိုအဲကာကွယ်ထိန်းသိမ်းသွားမှာပါဒါကြောင့်မလို့ဒီဆိုကလက်ထက်မှာရထားအောင်လည်းမလုပ်တော့ဘူးဒီမြစ်တုံစီမံကိန်းကိုဘယ်တော့မှမလုပ်ဖဲနဲ့တခြားသောနည်းလမ်းတွေနဲ့တားရင်ပြည့်စစ်စွာအားကိုရှာဖွေဖို့အတွက်ကိုကျွန်တော်တို့ကတိုက်တွန်းလိုပါတယ်ဒါတစ်ချက်ပြောချင်ပါတယ်ဒီကနေ့ကျွန်တော်တို့တိုင်းပြည်ထဲမှာပြည်သူတွေပျော်ရွှင်သွားရသလိုပဲတိုင်းသားတွေပေါ်မှာခဏထိုးစစ်ဆင်နေတဲ့ကိစ္စတွေကိုလည်းရက်ဆိုင်ပြီးတော့ပြည်ရင်းစစ်ကြီးကိုရက်ဆဲပြလိုက်ခြင်းဖြင့်ပြည်သူတွေအားလုံးဒီထက်ပိုပြီးတော့ရှင်ပြုံးစရာကိစ္စတွေကိုလည်းစောင့်ကြည့်ပြဖို့လိုတယ်လို့လည်းကျွန်တော်ထပ်လောင်းပြောချင်ပါတယ်နောက်ပြီးတော့နိုင်ငံရေးအကျဉ်းအရအားလုံးကိုပြောနေကြတယ်ပြည်သူတွေပြန်ပြီးတော့အင်တန်ရောက်လာကြတယ်ဆိုရင်လည်းကျွန်တော်တို့တွေတိုင်းပြည်အတွက်ကအကောင်းဆုံးသောတကားတွေပွက်သွားမှာဖြစ်ပါလေတိုင်းပြည်အတွက်စုစုစည်စည်ရည်ညွှန်းတဲ့တိုးတက်ရသူတွေကြောင့်လို့ဆောင်ထဲမှာဖြစ်ပါတယ်ဒါမှမဟုတ်ကတော့ဦးသိန်းစိတ်ကလေးနဲ့ပြည်ရင်းစစ်ရဆဲရေးနဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်ခင်သာမြင်သာရှိအောင်အမြန်ဆုံးအကောင်အထည်ဖော်ပေးဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်